ပြည်ပကိုအလုတ်သမားစာချုပ် MOU နဲ့တရားဝင်သွားပြီးတော့အလုပ်လုပ်နေတဲ့မြန်မာနိုင်ငံသားတွေအနေနဲ့ပြည်တွင်းကိုလစာရဲ့25ရာခိုင်နှုန်းပုံမှန်ပြန်ပြီးတော့လွှဲမပေးဘူးဆိုရင်ပြည်ပမှာအလုတ်သွားပြီးတော့လုတ်ခွင့်အကန့်အသတ်နဲ့ပိတ်သွားမယ်လို့စစ်ကောင်စီရဲ့မြန်မာအလုတ်သမားရေးဌာနကသတင်းထုတ်ပြန်ပါတယ်။နိုင်ငံသားထွက်ပြီးတော့အလုတ်လုပ်နေတဲ့သူတွေစီကနေစစ်ကောင်စီကနောက်တနည်းနဲ့ဝင်ငွေရှာနေတဲ့အခြေအနေဖြစ်ပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုငိမ့်ချန်းတင်ပြပေးထားပါတယ်။
ထိုင်းနိုင်ငံအပါအဝင်ပြည်ပမှာ MOU အလုတ်သမားစာချုပ်နဲ့တရားဝင်အလုတ်လုပ်နေတဲ့မြန်မာနိုင်ငံသားတွေရဲ့လစာငွေရဲ့အနည်းဆုံး25ရာခိုင်နှုန်းကိုမိသားစုစီလတိုင်းဒါမှမဟုတ်3လတစ်ကြိမ်မဖြစ်မနေလွှဲပြောင်းပေးရမယ်လို့စစ်ကောင်စီရဲ့အလုတ်သမားရေးဌာနကစက်တင်ဘာ5ရက်နေ့ကကြေညာခဲ့ပါတယ်။ဒီလိုပြန်လွှဲတဲ့ငွေတွေကိုဗဟိုဘဏ်နဲ့တရားဝင်ငွေလွှဲခွင့်ရထားတဲ့ဘဏ်လုပ်ငန်းတွေကနေတရားဝင်သတ်မှတ်ထားတဲ့ဈေးနဲ့လွှဲရမှာဖြစ်ပါတယ်။ပြက်ကွက်မယ်ဆိုရင်တော့ပြည်ပထွက်ခွင့်ကာလအကန့်အသတ်နဲ့ပိတ်တာပြည်ပအလုတ်ကိုင်းတက်တေကန်ကက် OWIC ထုတ်မပေးတာနိုင်ငံကူးလက်မှတ် Passport တက်တန်းတိုးမပေးတာတွေလုပ်သွားမယ်လို့ထုတ်ပြန်ခဲ့ပါတယ်။ဘိုးဘန်ကသတ်မှတ်တဲ့ငွေလဲနှုန်းကဈေးကွက်ပေါက်ဈေးထက်အဆမတန်နည်းနေလို့မြန်မာအများစုကငွေမလွှဲကျင်ကြပါဘူး။ဒါကြောင့်သူတို့ကိုပြည်ပဆေလွတ်လိုက်တဲ့ Agency တွေကိုငွေလွှဲဖို့ကိစ္စတွေကိုပါစောင့်ကြည့်စီစစ်ပေးဖို့စစ်ကောက်စီကဖိအားပေးထားပါတယ်။အဲ့ဒီအတွက် agency တွေမှာလည်းအခက်အခဲတွေကြုံနေရတယ်လို့ဒီလုပ်ငန်းလုပ်ကင်နေသူတို့ကပြောပါဗျ။
agency တွေအကုန်လုပ်ပါရောက်တော့ဗျာဒီပတ်စံကကြတော့လုပ်ကမအလွှဲရမယ့်ပတ်စံတော့ဗျာ agency ကလွှဲရမယ့်ပတ်စံမဟုတ်ဘူး။အဲဒါဆိုတော့အဲလိုလုံးမှာကကြတော့ကျွန်တော်တို့ကဒါတော့ agency ကနေကလေးတွေကိုချိန်စနစ်နဲ့ပို့လိုက်တယ်ဆိုရင်တောင်မှအဲ့အကျိုးကိုကျွန်တော်တို့ကတည်သေးရနေလို့ဖြတ်ချလို့မရဘူးခိုင်ရိုက်နော်အားရောက်လဲတော့ကလေးတွေကိုလာကပြန်ပေးပြီးတော့မှကျွန်တော်တို့ကကလေးတွေကတိုက်ရိုက်ကြလို့ပြန်ပြီးတော့ပေးရဖြတ်ယူလို့မရဘူး
ဒေါ်လာငွေလိုအပ်နေတဲ့စစ်ကောင်စီအနေနဲ့ရွှေပြောင်းအလုပ်သမားတွေစီကအကျိုးအမြတ်ရဖို့နီးလန်းမျိုးစုံနဲ့စ조사နေတာလို့ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတယောက်ကသူ့အမြင်ကိုအခုလိုပြောပါတယ်။အခုဒီ
လူတွေကတော့တရားဝင်ဒီနောက်ကိုဖိတ်ကားကြတာပဲ။တရားဝင်တွေကတော့ပါသေးတယ်။သူတို့ရှိတဲ့ဆိုတာကိုတော့လက်ခံထားတယ်။အဲဒီထက်ဒီစစ်ကောင်စီအနေနဲ့လုပ်ထောက်ခဲ့တာကတရားဝင်တွေကိုပြောပြတဲ့ပုံစံမျိုးတွေကသင်္ကန်းပေါ်ပြီးလောလောဆယ်ဆယ်ကြတော့ဒီစစ်တမကမာရီကလည်းတရားမဝင်တော့ဘူးပဲဒီလိုဆက်ကြတော့ပါပဲ။ဘယ်လိုမဟုတ်လဲဆိုဒီလိုဆက်ကြပါပဲ။ဆန်းဆိုင်ရမယ်။ကိုယ်သားတွေကဒီကပို့ပြီးတော့အဆုံးဖြတ်ရရှိလာမှာဖြစ်တယ်။
25ရာခိုင်နှုန်းငွေပြန်လွှဲဖို့ချိတ်ဆက်ထားတဲ့ပြည်ပဗန်တွေကဖြစ်စေဗဟိုဗန်ကထုတ်ပေးထားတဲ့ license ရငွေလဲလုပ်ငန်းတွေကဖြစ်စေဒါမှမဟုတ်နိုင်ငံတကာငွေလွှဲစနစ်တွေနဲ့ဖြစ်စေလွှဲပြောင်းပေးရမယ်လို့အလုံသမားရေးဌာနချက်မှာဖော်ပြထားပါတယ်ခင်ဗျာ။
ဒါကတော့ MOU နဲ့ပြည်ပသွားပြီးအလုပ်လုပ်မဲ့မြန်မာနိုင်ငံသားတွေပြည်တွင်းကိုလစာရဲ့25ရာခိုင်နှုန်းပြန်ပြီးတော့လွှဲပေးဖို့လွှဲမပေးဘူးဆိုရင်အကန့်အသတ်တွေနဲ့ပိတ်ပင်သွားမဲ့အခြေအနေစစ်ကောင်စီကကြေညာတဲ့သတင်းကိုငင်းချန်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။